NCA ဖြစ်ရလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားစီယုံ KNU လက်ခံလက်နက်ကန်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားဖာပွန်ခရိုင်နဲ့ညောင်လေးပင်ခရိုင်ဘက်စစ်ရေးသိမ်းမှန်နေတယ်လို့ထောင်နဲ့ချီရွာသားတွေသိမ်းရှောင်နေရတဲ့အကြောင်းပြောပြချင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ်ပါ။ကရင်ပြည်နယ်ဖာပွန်မြို့နယ်နဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ KNU တပ်မှ9တပ်မှ3တပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားနေတယ်လို့စိုက်ပွဲကြောင့်အရသားတွေထိခိုက်ပြီးရက်ရွာကနေသိမ်းရှောင်နေရတာပါ။မနေ့ကဖာပွန်မြို့နယ်မဲဝံကြီးပါဘက်မှာ KNU စစ်မှန်ငါးနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့တပ်မဟာငါးပြောခွင့်ရဘဒုမန်းမန်းကပြောပါတယ်
။ဒီမှာရဲ့ကတော့တင်းတို့ဒီမဲဝေရဲ့မှာပါပဲတိုက်ပွဲဖြစ်တယ်ပေါ့နော်။ဒီမှာစစ်တပ်ဘက်ကခုကြီးကြောင်းရဲ့ရွာသားတွေကိုခံကြုပ်လုပ်ခဲ့တယ်ပေါ့နော်။ဒီကုန်းကြောင်းကြီးနားမှာပဲသူတက်တယ်ကိုခံကြုပ်လုပ်ပြီးတော့မှာတိုက်ပွဲငယ်ငယ်ဖြစ်တယ်လို့ပြောလို့ရတယ်ပေါ့နော်။အဲ့မှာပဲဒီမစတတ်တဲ့လက်နဲ့ကြီးတွေအရင်ပုံကြံတိုင်းတော့ကြော်ရမာရောရပင်မာရောလက်နဲ့ကြီးကိုရန်တန်းပြစ်ခတ်မှုတွေသုတ်တာလက်ခါကြတော့ကျွန်တော်တို့ခရင်းငယ်တူဦးကကောင်းပါဒီကိစ္စညာရပ်ပြီးကြားတယ
်မဲဝိုင်ကြီးရွာမှာစစ်စခန်းချထားတဲ့မြန်မာစစ်တပ်စခန်းကို KNU ဘက်ကလာရောက်ပြစ်ခတ်လို့ဒီတိုက်ပွဲတွင်ခရင်းငယ်တူဆိုင်ရန်ရရှိခဲ့ကြောင်းဖာပွန်တိရကံစောဟဲကီကပြောပါတယ
်မင်းရောချောင်းပြတော့ရှိတယ်ဆိုပြန်နေပါတော့မဝိုင်းော်လေဘူးကနေနန်းဖြစ်တယ်အဲ့ဒါကလေးကြောက်ထွက်လာတယ်ဘာအောင်ရှက်မှန်တာပေါ့ညက်သားပြတော့ကြီးကကိုပြီးတော့မဲောရံမှာတော့ရမရှိတော့ပဲသူကပတ်ဝန်းကျင်ရွာတွေလိုက်ပြင်းနေတယ်ပေါ့ဦးရဲ့နှစ်ဖောင်ကျော်တော့ရှိတယ်ပြောတယ
်ဒီလစမ်းပိုင်းကနေစတင်လာတဲ့တိုက်ပွဲကြောင့်မဲဝိုင်းတိရကရွာသားထောင်ကျော်စစ်ပေးသိမ်းချောင်နေရတယ်လို့သူကဆိုပါတယ်စစ်ချောင်ရွာသားတွေဟာနေဆိုင်ရရွာပြင်ဖာပွန်မြို့မုံပြင်းနယ်ဘီလင်းမြို့နယ်ဘက်သိမ်းချောင်နေကြပါတယ်ဘာပေါ်တည်တာပဲထိတွေ့မှုအခြေအနေကိုမသိရသေးပေမဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်ကြောက်ကြီးမြို့နယ်ဘက်မှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မတော်တပ်ဖွဲ့တို့ဒီရက်ပိုင်းတွင်ထိတွေ့တိုက်ပွဲဖြစ်ပွားတာရှိတယ်လို့တပ်မတော်ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကဆိုပါတယ်
။စနေရနေ့မှာပဲဘူတဲဘက်မှာတော့ကျွန်တော်တို့စစ်စင်ကြီးဒေသဖွင့်ဆိုကြီးလမ်းရှိတယ်။အဲဒီလမ်းကိုပြင်ထိန်လုပ်နေတဲ့ကျွန်တော်တို့စီအင်ဂျင်နီယာတပ်ဖွဲ့တွေကိုအားလုံးပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်တို့ဘက်ကတယောက်ခံရရှိသွားတဲ့ဖြစ်စဉ်တွေရှိတယ်။ဒေသခွင့်ပြေးလမ်းပြုပြင်ထိန်သိမ်းလုပ်တယ်ဆိုတာလည်းဒါနှစ်တိုင်းလုပ်နေကြအလုပ်တွေပါ
။ကြောက်ကြီးမြို့နယ်မူတဲကြီးရွာဖက်တိုက်ပွဲကြောင့်ရွာသား600ကျော်နေရက်ကနေတိမ်းချောင်နေရတယ်လို့ဒေသခံစောစိုးမြစ်ကပြောပါတယ
်။အဲဒီတိုက်ပွဲတွေကြားမှာခွဲတဲ့အုပ်စုတွေကကြီးရွာတွေကတော့အခုတကောတဲ့ပတ်ကောကြီး။နေရွာကတော့မရှိတော့ဘူးပြေးကုန်ပြီ။ဆရာပါဝင်ကြောက်ရှိတယ်။ညီစားရအဲ့တော်ရီတောင်းရင်လည်းပါပဲနည်းနည်းလွတ်မဲ့နေရာတော့ကိုပဲရှောင်နေတာပေါ့နော
်2022ကုန်စီစဉ်ပါ28ရက်နေ့နဲ့ဒီနှစ်စန်းဇန်နဝါရီလ2ရက်နေ့မှာညောင်လေးပင်ခရိုင်မိုးမြို့နယ်နဲ့ကြောက်ကြီးမြို့နယ်ခဲတဲ့ကျေးရွာအုပ်စုတွေမှာလမ်းဖောင်းလုပ်နေတဲ့မြန်မာစစ်တပ်နဲ့ KNU တပ်မဟာသုံးတပ်ဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့ပါတယ်တပ်မတော်အနေနဲ့ KNU တပ်မဟာ9တပ်မဟာသုံးစီရဘက်စစ်စည်ရေးကလမ်းဖောက်နေအောင်မယ်ဆိုရင်စိုက်ပွဲထပ်ဖြစ်လာနိုင်တယ်လို့ KNU တပ်မဟာ9ပြောခွင့်ရဘဒုမမန်းကဆိုပါတယ်
လောတမငါးနဲ့တမဆုံးအဲ့ဒီမှာကြောက်ကြောက်ကလန်းကြောင်းမှလည်းပြန်ဖောက်လို့မရဘူးဆက်မှလို့ဆောင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီလိုချင်းမျိုးမှဆက်ရှိနေဦးမယ်ဒီဆောင်ရဦးမယ်ဆိုရင်တော့တက်ကြွေးကြီးကတော့ဆက်ဖြစ်နေလို့ရှိသေးတယ
် KNU ကမြူရာစီယုံဟာမြန်မာစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးစားပြီးမဲ့ဆက်လက်ဆွေးနွေးပွဲတွေရပ်တနေတာပါအထူးသဖြင့်တပ်ပိုင်းဆိုင်ရာကိစ္စတပ်နေရာချထားရေးတပ်လျှော့ချရေးတပ်နေမြေသတ်မှတ်ရေးအပြည့်ရနေမြေသတ်မှတ်ရေးစတဲ့သဘောတူညီချက်တွေမရှိသေးတာကြောင့်တိုက်ပွဲဖြစ်ပွားရတဲ့အဓိကပြဿနာတစ်ခုလို့လဲဘရူမန်းမန်းကပြောပါတယ်။ဖာပေါ်မြွနဲ့တွင်မြန်မာစစ်တပ်စခန်းတွေ2022ကုန်မှာရုပ်သိမ်းပေးဖို့ကရင်မျိုးသားလူမျိုးရေးသတ်မတော် KNLA ကနေကြေညာချက်ထုတ်ပြန်ပြီးတိုက်ပွဲတွေဆက်စပ်ဖြစ်ပွားလာနေတာပါ။လရှိ KNU တပ်မ9ဖာပွန်ခရိုင်တပ်မ3ညောင်လေးပင်ခရိုင်တွေမှာနှစ်ဖက်တပ်တွေစစ်ရေးသိမ်းမှတ်နေစေဖြစ်ပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့စားတာဖြစ်ပါတယ်